လွန်ခဲ့တဲ့အပတ်ကဗိုလ်ချုပ်ကြီးတန်းရွှင်နဲ့ဘေဂျင်းမြို့တော်မှာတွေ့ဆုံစဉ်လေဆဒေတာတည်နေရင်းကိုတရုတ်သမ္မတဟူဂျင်တောင်ကအဓိကထားပြောကြားသွားပါတယ်တရုတ်မြန်မာနိုင်ငံဆိုင်ရာအဓိကပြဿနာနဲ့ပတ်သက်ပြီးနိုင်ငံခေါင်းဆောင်တွေအချိန်ကြီးဆက်သွယ်နိုင်ဖို့လိုအပ်ကြောင်းစီးပွားရေးကုန်သွယ်ရေးမှာတရုတ်မြန်မာနှစ်ဖက်စလုံးအကျိုးအမြတ်ရရှိနိုင်ဖို့အတွက်အင်းဒီဂျင်ကောင်ပီတာရေးလမ်းစဉ်ကိုသမ္မတထဲကျင့်သုံးဖို့လိုအပ်ကြောင်းတပရဟူဂျင်တောင်ကဗိုလ်ချုပ်မှုကြီးသန်းရွှေကိုပြောကြောင်းတရုတ်အစိုးရရှင်းဟွာသတင်းဌာနကသတင်းပေးပို့ပါတယ်။နေစာဒီတာနဲ့ပတ်သက်ပြီးဗမာအစိုးရဟာသဘောထားအမျိုးမျိုးပြောင်းပြီးရှုပ်ရည်လက်ရှိလုပ်နေတာကိုတရုတ်အစိုးရပြီးမှခံနိုင်တဲ့အတွက်အင်းဒီဂျင်ကောင်လမ်းစဉ်ကိုသမ္မတထဲထားဖို့ဗိုလ်ချုပ်ကြီးသန်းရွှေကိုတိုက်တွန်းလိုက်တာပါပဲ။ကိုယ်ကတရုတ်နယ်မြေကိုထိုးစစ်ဆင်လို့ဒုက္ခတွေတောင်းချီပြီးတရုတ်ပြည်ထဲဝင်ရောက်ခလုံးတာမျိုးဟာအင်းဒီဂျင်ကောင်မပိသဘူးလို့ပြောလိုက်တာနဲ့အတူတူပါပဲ။မြစ်ဆက်ဒေသငင်းချမ်းကြီးပြင်းရင်ကြီးနဲ့လူမှုစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်မြန်မာနိုင်ငံအမြဲတမ်းပူးတွဲဆောင်ရွက်ဖို့လိုတယ်လို့လည်းဆိုပါတယ်
။မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နယ်မြေပိုင်ဆိုင်မှုကိုရိုသေလေးစားပြီးအမျိုးသားပြန်လည်တည်မြဲရေးကြိုးပမ်းမှုတွေကိုတရုတ်အစိုးရကထောက်ခံကြောင်းပြောဆိုပြီးတဆက်ထဲမှာပဲနယ်စပ်ဒေသကြီးကြပ်ရေးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးကိုနှစ်နိုင်ငံပူးတွဲဆောင်ရွက်ဖို့လိုကြောင်းပြောပါတယ်။ကိုကံအရေးခင်မှလို့တစ်ဖက်သက်လုတ်ကင်နာမျိုးကိုတရုတ်ကလက်မခံနိုင်ကြောင်းအတိအလင်းပြောဆိုလိုက်တာပါပဲ။တနည်းဆိုရင်တော့နေဆက်ဒေတာကိုမတိမငိမ်ဖြစ်စေမဲ့ကိစ္စအလုံးမှာတရုတ်နယ်လက်တွဲဆောင်ရွက်ဖို့ဗိုလ်ချုပ်မှုကြီးကိုသတိပေးလိုက်တာဖြစ်ပါတယ်။တရုတ်မြန်မာဆက်ဆံရေးမှာအတက်အကျတွေရှိခဲ့ပေမဲ့လောလောဆယ်မှာတော့အစိုးရနှစ်ခုစလုံးအတွက်အကျိုးရှိနေပါတယ်။တရုတ်အစိုးရကစစ်ရေးစီးပွားရေးနဲ့တန်တမန်ရေးမှာကူညီနေတဲ့အတွက်မြန်မာအစိုးရအာဏာတည်မြဲနေပါတယ
်။တရုတ်ကူညီတာကိုကျေးဇူးဆက်တဲ့အနေနဲ့မြန်မာတရားစတာပစ္စည်းတွေတရုတ်ကိုထုတ်ယူခွင့်ပေးပြီးမြန်မာပြည်ကိုဖျက်တဲ့ရေနံတန်းငွေပိုက်လိုင်းတိဆောက်ခွင့်နဲ့အိန္ဒိယသမုဒ္ဒရာကိုဆက်သွယ်ခွင့်ပေးထားပါတယ်။မြန်မာနဲ့မြောက်ကိုရီးယားအစိုးရရဲ့အပြုအမူနဲ့ပတ်သက်ပြီးတရုတ်အစိုးရဟာဝေဖန်ပြောဆိုတာမျိုးမလုပ်တတ်ပါဘူး။ကိုကတရုတ်ကိုထိုးစစ်ဆင်တော့မှသာလေဆက်တည်ရင်းနဲ့မြန်မာပြည်ရောက်တရုတ်နိုင်ငံသားတွေရဲ့အကျိုးစီးပွားကိုကာကွယ်ဆောင်ရှောက်ဖို့ဗမာအစိုးရမှတာဝန်ရှိကြောင်းတရုတ်အစိုးရကထုတ်ဖော်ပြောဆိုပါတယ်။အိန္ဒိယနဲ့ပူးတွဲဆောင်ရွက်ဖို့ဗမာအစိုးရကြိုးပမ်းနေပြီးမယ်ဒီလိုပူးတွဲဆောင်ရွက်မှုကြောင့်တရုတ်အကျိုးစီးပွားထိခိုက်လာနိုင်တယ်ဆိုရင်တရုတ်အစိုးရဟာလက်ခံနိုင်မှာမဟုတ်ပါဘူ
းဗမာစစ်အစိုးရကိုကုလသမဂ္ဂလုံခြုံရေးကောင်စီကအရေးမယူနိုင်အောင်တရုတ်အစိုးရကဗီတိုအာဏာသုံးပြီးကာကွယ်နေပါတယ်မလွဲသာလို့ဝေဖန်ရှုံချတဲ့ဆုံးဖြတ်ချက်ကိုသဘောတူရမယ်ဆိုရင်လည်းစာသားအသုံးနှုံးမပြင်းထန်အောင်တရုတ်ကကြားဝင်ဆောင်ရွက်ပေးပါတယ်ဗီတိုအာနာကိုအမြဲတမ်းတုံးနေတာတော့မဟုတ်ပါဘူး။အန်နီယပေးမဲ့အစိုးရအဖြစ်သတ်မှတ်ခံရတဲ့မြောက်ကိုရီးယားကိုလုံခြုံရေးကောင်စီကလွန်ခဲ့တဲ့ဇွန်လကတန်းခတ်အရေးယူတာကိုတရုတ်ကသဘောတူလိုက်ရပါတယ်။ဒါပေမဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုတရုတ်ကဂရုမစိုက်ဘဲမြောက်ကိုရီးယားကိုဆက်လက်ကူညီနေတာတွေ့ရပါတယ
်။လက်ရှိမှာအစိုးရဟာအာနာတင်ရေးအတွက်တရုတ်ကိုအားကိုးနေရပါတယ်။တရုတ်သမ္မတပြောလိုက်တဲ့တရုတ်မြန်မာနယ်စပ်ဒေသငင်းချမ်းကြီးနဲ့တိုးတက်ဖွံ့ဖြိုးရေးဆိုတာဝါမိုင်းလာကိုကံကချင်ဒေသတည်ငြိမ်ရေးပဲဖြစ်ပါတယ်။လွန်ခဲ့တဲ့အနှစ်20အတွေ့အကြုံကိုကြည့်မယ်ဆိုရင်တိုင်းရင်းသားလက်နက်ကိုင်တွေကိုပိုင်နဲ့မှကိုအုပ်ချုပ်နေရင်နေသဒေသတည်ငြိမ်အေးချမ်းနေတာတွေ့နိုင်ပါတယ်။နိုင်ငံဆက်ဆံနေတဲ့ကိစ္စတွေမှာအချုပ်အခြာအာဏာကိုအပြည့်အဝမသုံးနိုင်ပဲညှိနှိုင်းဆောင်ရွက်ရတာဟာဒလိထုံးစံလိုဖြစ်နေပါပြီ။ဗမာစီအစိုးရရဲ့နေကြားဆောင်တပ်ဖွဲ့စီမံကိန်းကိုအဓိကဆန့်ကျင်တဲ့တိုင်းရင်းသားလက်နက်ကိုင်အုပ်စုတွေဟာတရုတ်ပြည်မှာကျွန်းတောက်နောက်ခံရှိသူတွေဖြစ်ပါတယ်ရွေးကောက်ပွဲကိုကြိုးစားထောက်ခံပြီးမြမပြည်တွင်းရေးမှာမဆွတ်ဖက်ဘူးဆိုတာတရုတ်အစိုးရရဲ့လက်သုံးစကားဖြစ်နေပေမဲ့နှစ်ပေါင်းများစွာဝမိုင်းလာနဲ့ကချင်တပ်ဖွဲ့ကိုလက်နက်ခင်းရန်ထောက်ပံ့လာတာတရုတ်ပါပဲလေရင်ပြစ်ဒုံးလက်နဲ့လေရင်ပြစ်တနတ်အမြောက်စားတဲ့လက်နက်ကြီးတွေအပါအဝင်လက်နက်မျိုးစုံဝတ်တာမှရှိပါတယ်ဝဒေသမှာတရုတ်စစ်ပွဲရေးသမားတွေငွေရင်းပြုံနံတားကြပါတယ်ဒါကြောင့်ဗမာစီအစိုးရကအပြုတ်တရေးလမ်းစဉ်ကိုသာအဓိကထားမယ်ဆိုရင်အင်းဒီဂျင်ကောင်ပီတာရေးကိုဒီလူရှိလို့ဖြစ်သွားနိုင်ကြောင်းပါခင်ဗျာ